ပြည်သူအမျိုးသားနေဘတ်စတူဒီနေကနီးစုံမှာလူ84ယောက်တည်ဆုံးပြီးအများပြားဒဏ်ရာရသွားတဲ့တိုက်ခိုက်မှုဟာသူတို့ရဲ့လက်ချက်ဖြစ်တယ်လို့ IS အဖွဲ့ကသူတို့ရဲ့မီဒီယာတစ်ခုကနေပြောလိုက်ပြီးတော့ဒီတိုက်ခိုက်မှုဟာသူတို့တပ်သားတဦးဖြစ်တယ်လို့လည်းပြောလိုက်ပါတယ်ဒီတိုက်ခိုက်မှုနဲ့ဆက်နွယ်ပြီးတော့လူ3ယောက်ကိုစနေနေ့ကပြင်သစ်ရဲကဖမ်းဆီးလိုက်တယ်လို့လည်းပြင်သစ်တရားရေးဌာနကပြောကြားလိုက်ပါတယ်ဒါပေမဲ့ဒီလိုရှင်းနေဒီဘက်ကတော့ဒီဖမ်းဆီးမှုနဲ့ပတ်သက်ပြီးနောက်ထပ်သတင်းအချက်အလက်တွေကိုတော့ထုတ်ပြန်ခြင်းမရှိပါဘူးအဲ့ဒီတိုက်ခိုက်သူနဲ့ IS သွေးကြွအဖွဲ့ကြားတိုက်ရိုက်ချိတ်ဆက်မှုရှိမရှိဆိုတာကလည်းအခုချိန်ထိကွက်ကွက်ပြပြမသိရသေးပါဘူးပြင်သစ်ပြည်သေးဗီဒေးဝန်ကြီးကတော့မိုဟာမက်ဘူဟာဟာခက်မြန်မြန်ပဲအစွန်းရောက်ဖြစ်သွားပုံရတယ်လို့စနေနေ့ကပြောပါတယ်ဘူလဲကသူဟာအစွန်းရောက်အစ္စလာမစ်ဝါဒီနဲ့ဆက်နွယ်တယ်ဆိုတာကိုပြီးခဲ့တဲ့နှစ်တည်းအတွင်းပြသခြင်းမရှိခဲ့ဘူးလို့သူ့ကိုသိတဲ့သူတွေရဲ့ကနဦးထွက်ဆိုချက်တွေပေါ်မှာအခြေခံပြီးတော့ပြင်သစ်ပြည်ထရေးဝန်ကြီးဘနတ်ကာဇနော့ဖ်ကပြောပါတယ်နီးပြုံမှာပြင်သစ်မျိုးသားနေအခမ်းအနားကိုတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်နိုင်ငံတော်ဝန်ထဲကြေကွဲခြင်းအထိမ်းအမှတ်နေ့အဖြစ်နဲ့စနေနေ့ကစတင်ပြီးတော့3ရက်ကြာလှုပ်ဆောင်သွားမှာဖြစ်ပါတယ်ဒီတိုက်ခိုက်မှုကြောင့်ကလေး10ဦးပါဝင်84ယောက်တည်ဆုံးပြီးတော့200ကျော်ဒဏ်ရာရခဲ့ပြီးတော့အဲ့ဒီထက်က52ယောက်ကတော့ဒဏ်ရာပြင်းထန်တယ်လို့ပြင်သစ်အာဏာပိုင်တွေကပြောပါတယ်ခင်ဗျာ